ထိုင်းမြန်မာနယ်စပ်ကန်ချနာပိုရီပြည်နယ်ထဲမှာတရားမဝင်မြန်မာတွေကိုလူကုန်ကူးလာတဲ့ပစ်ကတ်ကားတစ်စီးကိုထိုင်းအနာပိုင်တွေကပြစ်ခတ်ဖမ်းဆီးတာကြောင့်ကားပေါ်ပါလာသူ12ဦးဖမ်းခံရပါတယ်။ငါးရက်အတွင်းပြည်နယ်3ခုမှာလူကုန်ကူးသူတွေနဲ့အတူတရားမဝင်မြန်မာတရားကျော်ဖမ်းဆီးခံရပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကန်ချနာပိုရီပြည်နယ်မင်းမြို့နယ်ဝန်တိုကျေးရွာတနေရာမှာတရားမဝင်မြန်မာတွေကိုတင်ဆောင်လာတဲ့ကားတစ်စီးကိုပြစ်ခတ်ဖမ်းဆီးခဲ့ရမှာကားပေါ်မှာတလပတ်နဲ့အုပ်ပြီးခေါ်လာတဲ့မြန်မာ12ယောက်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။မတ်လ20ရက်နေ့ကထိုင်းနယ်မွန်ပြည်နယ်နယ်စပ်ကန်ချနာပူရီပြည်နယ်မင်းမြို့နယ်တနေရာမှာစံလေးရဖြစ်ပေါ်ရာပြစ်ခတ်ကားစီးကိုမောင်းနှင်လာတာကိုတွေ့တယ်။အဲ့ဒီကစစ်စေးကိတ်ကိုအရောက်မှာအချိန်ပြင်းပြင်းနဲ့မောင်းနေပြီးတော့ကျင်းချောင်ထွက်ခွာသွားတာကြောင့်မလို့လုံရိုးရေးတပ်ဖွဲ့ကပတ်စိတ်တိုက်ပြီးတော့အင်အားဖြန့်ခွဲပြီးလိုက်လံဖမ်းဆီးခဲ့ရမှာ1 paragraphy မြို့နယ်ကိုသွားမဲ့လမ်းမှာအဲ့ကောင်ကိုတားဆီးဖမ်းမိခဲ့ပါတယ်အဲ့ဒီပစ်ကတ်ကားပေါ်မှာတရားမဝင်မြန်မာ12ဦးအမျိုးသား4ဦးအမျိုးသမီးရ9ဦးကလေးငယ်2ဦးဖမ်းဆီးရမိပါတယ်
ကားပေါ်မှာတလပတ်တွေနဲ့အုပ်ပြီးတဲဆောင်လာတဲ့ကားသမားကိုအာနာပိုင်တွေကစစ်ဆေးရမှာသူတို့ကိုစံခရဗူဒီမြို့နယ်ကနေတဲဆောင်လာတာဖြစ်ပြီးတဦးကိုဘတ်ငွေ 8,000 လောက်ရတယ်ဆိုပြီးထွက်ဆိုခဲ့ပါတယ်အခုဆိုရင်9ရက်အတွင်းတရားမဝင်မြန်မာတရားကျော်ကိုဖမ်းမိခဲ့ပြီးလူပွဲစားတွေလည်းဖမ်းမိခဲ့တယ်ဆိုပြီးအခုလိုပြောပြပါတယ
်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တဲ့တရားမဝင်မြန်မာတွေပြီးခဲ့တဲ့မလ16ရက်နေ့ကစပြီးတော့မလ20ရက်နေ့ထိ9ရက်တွင်မှာဒီနယ်3ခုမှာတရားမဝင်မြန်မာစိတ်ရကြောပေါ့အတိအကျပြောရင်113ယောက်ဝင်ရောက်ခဲ့ပြီးတော့ကသူတို့နဲ့တူရင်မောင်း3ယောက်ကိုပါထိုင်းလုံခြုံရေးအဖွဲ့ကနေဖမ်းမိတယ်ပေါ့ဗျာ
တပ်ပြည်နယ်မဲဆောက်မြို့ကနေထိုင်းမလေးနယ်စပ်ကိုတရားမဝင်မြန်မာတွေပို့ဆောင်ခဲ့တဲ့ထိုင်းနိုင်ငံသား9ဦးကိုလည်းမနေ့ကဖမ်းဆီးခဲ့ပါတယ်သူတို့တွေဟာလူပုံကူးတာအပြင်တရားမဝင်မြန်မာတွေကိုတပ်ဖြတ်အလောင်းဖြောက်ပြက်မှုတွေနဲ့ပါတန်ရရှိတာကြောင့်ဖမ်းဆီးအရေးယူခဲ့တာဖြစ်ပါတယ်ရှင်